ဗြိတိန်နိုင်ငံလန်ဒန်မြို့တော်အမေရိကန်တန်ယုံတိဖုံမွဲကိုမတက်ရောက်ဖို့သမရတော်နဲ့ထွက်ကြီးညာလိုက်ပြီးတရင်တစ်ပတ်အကြံမှာပဲတန်ယုံကိုတွဲရောက်လည်ပတ်ဖို့မျှော်လင့်ထားတဲ့အကြောင်းငွေကြေးရုံကြီးရက်စတီလဆန်ကပြောဆိုလိုက်ပါတယ်။ရှေ့ရကျဥရောပခီးစဉ်အစဖြစ်ဝင်းကြီးတီလဆန်တနင်္ဂနွေနေ့မှာပဲလန်ဒန်ကိုတွဲရောက်မှာပါ။ဒါပေမဲ့လည်းတန်ယုံတကူဖဲချိုးဖြတ်ဖွင့်လိုက်တာမျိုးလို့တရားဝင်အခမ်းအနားနဲ့ကျင်းပမှာမဟုတ်ကြောင်းလည်းငွေကြေးရုံကြီးဌာနပြောဝင်ရကပြောဆိုထားပါတယ်။လန်ဒန်မှာရရှိနေစဉ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာဗြိတိန်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနိုင်ငံစလုံးအတွက်ကမ္ဘာတဝန်းကစိုးရိမ်စရာကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဒါမှထွန်းကတော့လန်ဒန်ကိုတွားမဲ့အစီအစဉ်ကိုဖြစ်လိုက်ကြောင်းပြီးခဲ့တဲ့တောက်ကြနေ့ကပဲကြီးညာခဲ့တာပါ။လန်ဒန်မှာအကောင်းဆုံးနေရာအကောင်းဆုံးတန်ရုံတော်ဖြစ်ကောင်းဖြစ်နေတဲ့အမေရိကန်တန်ရုံကိုသမ္မတဟောင်းဘရက်အိုဘားမားလက်ထက်တုန်းကဈေးပေါ်ပေါ်နဲ့ခြောက်ယောင်းပြီးနေရာတစ်မှာဒေါ်လာ 1.2 ဘီလီယံအကုန်ကျခံဆောက်လုပ်ထားတဲ့တန်ရုံတစ်ခုလည်းဖဲချိုးဖြတ်ဖွင့်လှစ်မပေးချင်တာကြောင့်အစီအစဉ်ကိုဖြတ်လိုက်ရတာဖြစ်ကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။တကယ်တော့တန်ရုံအောင်ကိုရောင်းချဖို့သမ္မတဟောင်းအိုဘားမားမတိုင်ခင်မှာသမ္မတဖြစ်တော်ဝင်ယူခဲ့တဲ့ George W. Bush လက်ထက်မှာဆုံးဖြတ်ခဲ့တာဖြစ်ပြီးလွန်ကျွေးအတွက်စိုးရိမ်မှုတွေကြောင့်ပြောင်းရွှေ့ဖို့စီစဉ်ခဲ့တာလို့လည်းသတင်းတွေကဖော်ပြခဲ့ကြတာပါ။ဥရောပခီးစဉ်ဒစိတပိုင်းဖြစ်ဝင်းကြီးတီလာဆန်ရှစ်သတင်းပိုင်အင်ကာနေ့မှာပြည်ထောင်စုကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေနဲ့လည်းပြည်ဆောင်မှာဖြစ်တယ်လို့ဒါရုလက်နက်အသုံးပြုသူတွေကိုအပြစ်ပေးခံရမှုကနေကင်းလွတ်နေတာတွေကိုနိုင်ငံတကာကလက်တွဲတက်ဖြစ်ဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဒီနောက်မှာတော့ဆွစ်ဇာလန်နိုင်ငံကိုခရီးဆက်ပြီးဒါဗိုးစ်မြို့မှာဘုံနုနဲ့ကြာတာပြည်တွေမှာကျင်းပသွားမယ့်2018ကမ္ဘာစီးပွားရေးနှင်းနှောဖလှယ်ပွဲကိုလည်းဝင်းကြီးတီလာဆန်တက်ရောက်ဖို့စီစဉ်ထားပါတယ်။